မြင့်ပွားစရာကြီးကြုံရတဲ့မြန်မာနိုင်ငံရဲ့2018ခုနှစ်ဖွဲ့စည်းရေးချက်ကိုချေလောင်ပြီးကိုပြင်ဆင်ရေးလွတ်တော်မှာစတင်ကြိုးပမ်းနေတဲ့ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားကကျေးဇူးလိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီတရဖွဲ့စည်းတဲ့စီစဉ်မှုလွတ်တော်ကမဲခွဲတီးပြလိုက်တာဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအတွင်းကုပြောင်းရေးအတွက်မျှော်လင့်ထားတဲ့အပြည့်အစုံဆောင်ဖြစ်ထွန်းမှုတစ်ခုဖြစ်တဲ့အကြောင်းလူ့ခွင့်ရေးထုတ်ကိုယ်စားရန်ကြီးတွေကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါချင်းအောင်ပြည်ကိုပြင်ဆင်မှုပြည်သူတွေလူလားနေသလိုပြည်သူရဲ့ဆန္ဒကိုလည်းပူပေါင်းကော်မတီကဖြည့်ဆည်းပေးဖို့လည်းဒီမိုကရေစီရဲ့ပြည်ပြောင်းလဲမှုတွေလုပ်ဖို့ပြက်ကွက်နေတယ်ဆိုပြီးမြန်မာစိုးရပေါ်ဝေဖန်နေတဲ့လူ့ခွင့်ရေးထုတ်ကိုယ်စားကတိုက်တွန်းထားပါတယ်ဒီမိုကရေစီမဆန်တဲ့ဖန်တက်ချက်တွေပါဝင်နေတယ်လို့အများကဝေဖန်နေကြတဲ့သက်သာဖွဲ့စည်းပုံချင်းအောင်ပြည်ကိုပြင်ဆင်မှု2015ရွေးကောက်ပွဲမဲဆက်စည်းဝေးညမှာဂရုပြုထားရမယ်လေအစိုးရတက်တန်းတဝဲရှိလာတော့မှပြင်ဆင်မှုစတင်ကြိုးပမ်းလာတာလည်းဖြစ်ပါတယ်တော်တော်လေးမှာတက်မတော်ကကိုယ်စီလေးပုံတစ်ပုံနေရာယူထားပြီးအရေးပါတဲ့လူရင်းဖွဲ့စည်းမှုကိုလည်းစစ်တပ်ကထိ ချုပ်ခွင့်ပြုထားတဲ့ခြေဝန်းတွေကိုမပြင်းနိုင်ခြင်းမြန်မာနိုင်ငံကိုဒီမိုကရေစီတန်းကျစ်ဖြင့်လက်ခံနိုင်မှာမဟုတ်တဲ့အကြောင်းလေးလူ့ခွင့်ရေးထုတ်ကိုယ်စားကပြောဆိုခဲ့ရပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမဲ့စီစဉ်လို့လွတ်တော်မှာမနေ့ကပဲမဲခွဲတည်ပြုထားတာဖြစ်ပါတယ်